Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံနေမနဲ့ခင်ဖြစ်ပါသည်ဗျာ Washington Bureau of View American တန်ကနေ2014ခုနှစ်မတ်လ9ရက်တောက်ကြနေမနဲ့ခင်အစည်းအဝေးတွေကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့39ရုပ်ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီမနဲ့တော့အစည်းအဝေးမှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနဲ့ခင်သတင်းတွေကိုကိုကြော်ကြော်သိမ်းနဲ့အတူညင်ညာပေးပါပါယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတပ်ဖွဲ့တွေဆေးလွှတ်နေတာနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့အတွက်အမေရိကန်ရုရှားပေါ်မှာပိတ်ဆို့မှုအသစ်တွေနဲ့အရေးယူလိုက်ပြီးဖြစ်ကြောင်းသမ္မတအိုဘားမားကပြောကြားလိုက်ပါတယ်။ဒါအပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်အသစ်ကိုရွေးချယ်တော့မှာဖြစ်ကြောင်းနဲ့ AOR သတင်းဌာနရဲ့ Editor ဦးအောင်စောကို2013ခုနှစ်အတွက် Shorenstein သတင်းသမားစုချီးမြှင့်ခံရတာတွေကိုကျညာပြပါပါတထူးကြတဲ့သတင်းလေးတွေကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာနိုင်ငံကမြောက်ကိုရီးယားစီကနေဆီလက်နက်ဝယ်ယူမှုတွေရှိနေတော့မဲ့ဆိုတဲ့သတင်းနဲ့အတူမိုးထီမိုးမီဒေသရွှေလုံသားတချို့ဖမ်းခံရတာနဲ့ပတ်သက်ပြီးတော့
စလုံးစီကတော့အဓိက15ယောက်ဆက်ဆွဲခံရတာပေါ့ပထမ5ယောက်ဆွဲခံရတယ်အခု5ယောက်ဆက်15ယောက်ဆက်ဆွဲခံရတယ်
ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကကိုဝေလူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်လူပြောသူပြောများနေတဲ့မီဒီယာဥပဒေကြမ်းနဲ့ငြင်းငြမ်းစွာစူဝေးစီတန်းလက်လက်ခွင့်ဆိုင်ရာဥပဒေကြမ်းတွေကိုလွတ်တော်ကသဘောတူလိုက်တဲ့အကြောင်းအပါဝင်လူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းနေတဲ့ထိုင်းနိုင်ငံရဲ့လူခွင့်ရေးပြဿနာနဲ့ဆိုင်တဲ့သတင်းတွေကိုလည်းပြောပြသွားဖို့ရှိပါတယ်ဒီအကြောင်းကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သတင်းတို့ကကြီးညာပြီးမှဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတပ်ဖွဲ့တွေဆစ်လွတ်နေတာနဲ့ခရိုင်းမီးယားလွှတ်တော်ကရုရှားနိုင်ငံနဲ့ပူးပေါင်းတဲ့အတွက်လူမှုဆန္ဒခံယူပွဲတွေကျင်းပဖို့စီစဉ်နေတာဟာယူကရိန်းဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့အတွက်အမေရိကန်ကနေရုရှားပေါ်မှာဖိတ်ဆို့မှုအသစ်တွေနဲ့အရေးယူလိုက်ပြီးဖြစ်ကြောင်းဒါကြောင့်ရုရှားအနေနဲ့ကြီးလေတဲ့တန်ဖိုးပေးဆက်ရတော့မယ်လို့အမေရိကန်သမ္မတဘဲရစ်အိုဘားမားကပြောဆိုလိုက်ပါတယ်ယူကရိန်းရဲ့ပိုင်းတဲ့နယ်မြေအချုပ်အခြာအုပ်စိုးမှုကိုချိုးဖောက်သူတွေဒါမှမဟုတ်ယူကရိန်းပြည်သူတွေရဲ့ပိုင်ဆိုင်မှုခိုးယူနေသူတွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာကန့်သတ်တာပါဝင်အရေးယူပိတ်ဆို့မှုဆိုင်ရာအမိန့်ညွှန်ကြားတော်ကိုလက်မှတ်ရေးထိုးလိုက်ကြောင်းအင်မီရောကချက်တပရင်းနဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဥပမာကပြောပါတယ်အမေရိကန်ရဲ့ဥရောပမဟာမိတ်တွေနဲ့အတူအနီးကဆက်သွယ်ညှိနှိုင်းပြီးရုရှားပေါ်မှာအရေးယူလိုက်တာဖြစ်ကြောင်းအခုလိုအရေးကြီးတဲ့အခိုက်အတန့်မှာနိုင်ငံတကာစီးနှောင်းညီညွတ်မှုကိုပြသနိုင်တဲ့အတွက်ချိန်နှက်ကြောင်းလည်းသမ္မတကပြောပါတယ်ခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံကတိကျခွတ်ထွက်ပြီးရုရှားနဲ့ပေါင်းတယ်မတဲ့လူမှုဆန္ဒခံယူပွဲတဲ့မတ်လ16ရက်နေ့မှာကျင်းပဖို့စီစဉ်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးခရိုင်းမီးယားရဲ့အနာဂတ်ကံကြမ္မာနဲ့ပတ်သက်တဲ့ဘယ်လိုဆွေးနွေးမှုမျိုးကိုမဆိုလက်ရှိတရားဝင်ယူကရိန်းအစိုးရမဖြစ်မနေပါဝင်ရမှာဖြစ်တယ်လို့သမ္မတကပြောပါတယ်အခုလိုပြဿနာတွေကိုယူကရိန်းအစိုးရဖြေရှင်းနေရချိန်မှာပဲရုရှားရဲ့ရင်းနှီးတဲ့တဘောဝဓာတ်ငွေတင်ပို့မှုပေါ်မှာအားထားနေရတဲ့ယူကရိန်းအတွက်သူ့ရဲ့စွန့်ရင်လိုအပ်ချက်ပြည့်မြောက်အမေရိကန်ကတဘောဝဓာတ်ငွေပြပတင်ပို့မှုဆိုင်ရာသတ်မှတ်ချက်ကိုပြန်လည်သုံးသပ်မယ်အရေးယောင်နဲ့တွေ့နေရပါတယ်
ခရိုင်းမီးယားဒေသကိုရုရှားနိုင်ငံနဲ့ပူးပေါင်းဖို့ခရိုင်းမီးယားလွှတ်တော်ကဆုံးဖြတ်လိုက်ပါတယ်။ခရိုင်းမီးယားမှာရုရှားရဲ့စီးရေးကျူးကျော်မှုပြန်ရုပ်သွားအောင်ဘယ်လိုဖိအားပေးမလဲဆိုတာဥရောပသမဂ္ဂ EU ခေါင်းဆောင်တွေဘရပ်ဆဲလ်စ်မြို့မှာရေးပေါ်ဆွေးနွေးလုပ်ပြီးဆွေးနွေးနေကြချိန်မှာပဲရုရှားကကျွန်တော်နောက်ခံပေးထားတဲ့ခရိုင်းမီးယားလွှတ်တော်ကစာတပ်ပရင်းနေမှာအဲ့လိုဆုံးဖြတ်လိုက်တာပါ။ရုရှားနဲ့ပေါင်းမယ်မပေါင်းဘူးဆိုတဲ့လူမှုဆန္ဒသဘောထားကောက်ယူမှုကိုမတ်လ16ရက်နေ့မှာလုပ်မယ်လို့ခရိုင်းမီးယားအစိုးရကပြောပါတယ်။ပင်လယ်နဲ့ကျွန်းဆွယ်ဒေသဖြစ်တဲ့ခရိုင်းမီးယားမှာရုရှားလူမျိုးကအများစုပါခရိုင်းမီးယားလွတ်တော်ရဲ့ဆုံးဖြတ်ချက်ဟာရည်ဖို့ကောင်းတဲ့ဟာသားတစ်ခုပဲလို့ခေါ်ဆိုပြီးလွတ်တော်ရဲ့လုပ်ပန်ခွင့်အာဏာကိုရပ်ဆိုင်လိုက်တယ်လို့ယူကရိန်းယာယီသမ္မတအိုလက်ဆန်ဒါတာချီနော့ဖ်ကပြောပါတယ်။ဒါအပြင်လွတ်တော်မဲပေးပွဲဖြစ်အောင်ရုရှားစစ်ဘက်ကစီစဉ်တာဖြစ်တယ်လို့လည်းဆွဆွလိုက်ပါတယ်။နိုင်ငံရဲ့ဂုဏ်သိက္ခာနဲ့အကျိုးကြအာဏာပိုင်မှုကိုသူနဲ့တကွယူကရိန်းလွတ်တော်ကကာကွယ်သွားမယ်လို့လည်းကြာသပတေးနေ့မှာပြောခဲ့ပါတယ်။ရုရှားနဲ့ပေါင်းဖို့ခရိုင်းမီးယားလွတ်တော်ကဆုံးဖြတ်တာဟာတရားမဝင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ EU နဲ့ဆွေးနွေးဖို့ Brussels မှာရောက်နေတဲ့ယူကရိန်းယာယီဝန်ကြီးချုပ်အာဆင်နီယက်စင်ညုတ်ကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းလူကခဲမှာကျန်သပရင်းတွေကနေတိုးကနေလေကြောင်းတိုက်ခိုက်မှုတွေကြောင့်အာဖဂန်စစ်သား9ဦးသေဆုံးခဲ့ရပြီး18ဦးတည်းမနဲ့ဒဏ်ရာရရှိခဲ့ကြပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တွေဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့ပြောခွင့်ရကတော့သူတို့ရဲ့တပ်သားတွေဟာစစ်စင်ရေးလုပ်နေစဉ်အချိန်တွင်းမှာမတော်တဆသေဆုံးခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။ဒီမတော်တဆဖြစ်မှုအတွက်စုံစမ်းစစ်ဆေးမှုတွေဝင်နေတယ်လို့သေဆုံးသွားသူတွေရဲ့ကျန်းသူမိသားစုတွေစီကိုဝန်ထဲကြောင်သုံးမတော်တွေပါခဲ့တယ်လို့ဆိုပါတယ်။ဒီသေဆုံးမှုအတွက်အာဖဂန်သမ္မတပြောခွင့်ရကရှုံချပြစ်တင်လိုက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပါအမိန့်ပေးခဲ့ပါတယ်။
ဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့ဆွေးနွေးပြောဆိုကြပါစို့လို့ဥရောပသမဂ္ဂ EU ကကမ်းလှမ်းလာကိုကျူးပါကလက်ခံလိုက်ပါတယ်။ဥရောပတိုင်းနဲ့တလန်းသွားဆက်ဆံရေးလို့ကျူးပါနိုင်ငံကယူဆတဲ့ဆက်ဆံရေးမျိုးအဆုံးသတ်စေဖို့ဆွေးနွေးပွဲရဲ့တစ်စီတစ်ပိုင်းအဖြစ်လူ့ခွင့်ရေးကိစ္စကိုလည်းဆွေးနွေးဖို့စံထားရှိတယ်လို့ကျူးပါနိုင်ငံသားရေးဝန်ကြီးဘရူနိုရိုဒရီဂွေ့စ်ကပြောပါတယ်။စီးပွားရေးမှုပေါင်းဆောင်မှုကိုတိုးချက်ဖို့အတွက်ကျူးပါနဲ့ဆက်ဆံရေးကိုအဆင့်မြှင့်ဖို့ EU အနေနဲ့ကြိုးစားမယ်လို့တာဝန်ရှိသူတွေကပြီးခဲ့တဲ့လမှာပြောထားတာပါ။လူခွေရင်းနဲ့လူမှုလူလက်ခွင့်တွေပေါ်လေးစားလိုက်နိုင်မှုမှာပိုပြီးတိုးတက်အောင်လုပ်ဖို့တောင်းဆိုမယ်လို့တော့သူတို့ကသတိပေးထားပါတယ်။စစ်ဆက်ဆွေးနွေးပွဲတွေရဲ့အသေးစိတ်နဲ့လုံမဲ့ချက်တွေကိုစဉ်းစားဆုံးဖြတ်ဖို့ကျူးပါတန်တမန်တွေဟာ EU တာဝန်ရှိသူတွေနဲ့အထူးတကားလှုပ်ဆောင်သွားမယ်လို့နိုင်ငံသားရေးဝန်ကြီးရိုဒရီဂွက်ကပြောပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ24 kHz 12.23 ညာတိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အီယာဝရီသတင်းဌာနရဲ့ Editor ဦးအောင်စောကို2013ခုနှစ်အတွက် Shorenstein သတင်းသမားဆုချီးမြှင့်လိုက်ကြောင်း Stanford တက္ကသိုလ်ရဲ့ Walter H. Shorenstein Asia Pacific သုတေသနဌာန APARC ကကြေညာလိုက်ပါတယ်။မတ်လ6ရက်ကြာသပတေးနေ့မှာ Stanford တက္ကသိုလ်မှာဆုလာယူတဲ့ဦးအောင်စောဟာမြန်မာနိုင်ငံဆိုင်ရာသူ့ရဲ့လှုပ်ဆောင်ချက်တွေကိုဟောပြောမှာဖြစ်ပါတယ်။သူဟာ1988ခုနှစ်ကျောင်းသားရဲ့ဥဆောင်တဲ့လူမှုအုံကြွမှုမှာပါဝင်တဲ့အတွက်ဖမ်းဆီးမေးမြန်းစစ်ဆေးတာကိုခံခဲ့ရတဲ့နောက်ပိုင်းထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ပါတယ်။သူဟာသတင်းငန်နေတဲ့မြန်မာပြည်သူတွေအတွက်ရည်ရွယ်ပြီး AOR Magazine ကိုထုတ်ဝေခဲ့တယ်လို့အနှစ်20ကျော်ထိုင်းမှာထုတ်ဝေခဲ့တဲ့ Magazine ကိုအခုရန်ကုန်မှာပါဆက်လက်ထုတ်ဝေနိုင်အောင်ကြိုးစားခဲ့သူဖြစ်ပါတယ်။ New York Times, The Guardians အပါအဝင်သတင်းစာကြီးအတော်များများမှာမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဂုဏ်ရေးသားနေသူဖြစ်တဲ့ဦးအောင်စောဟာမြန်မာနိုင်ငံဒီမိုကရေစီရရှောက်လမ်းရမှာသတင်းမီဒီယာကဏ္ဍကနေထူးထူးခြားခြားပါဝင်ခဲ့သူဖြစ်နေဂုံပြုတဲ့အနေနဲ့ဒီစုကိုချီးမြှင့်လိုက်တာဖြစ်ကြောင်းစုချီးမြှင့်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Shorenstein သတင်းသမားစုကို2002ခုနှစ်ကစတင်ချီးမြှင့်တာဖြစ်ပြီးအမေရိကန်နဲ့အာရှဒေသအနာဂတ်ဆက်ဆံရေးအတွက်လွတ်လပ်မှုကိုမြင့်တင်ပေးတဲ့ထူးချွန်တဲ့သတင်းသမားတွေကိုစုချီးမြှင့်တာဖြစ်ပါတယ်။စုချင်းငွေကဒေါ်လာ100ဖြစ်ပါတယ်။
မြန်မာနိုင်ငံလူခွင့်ရေးခြေနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးထောမတ်အိုဟေကင်တာနာနေရာမှာအစာထိုးခန့်အပ်မဲ့သူတူကိုအမည်စင်းတင်သွင်းဖို့ရာထားပြီးပြီဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီတာဝန်အတွက်လျှောက်ထားသူ18ဦးရှိတဲ့ထဲမှာတောင်ကိုရီးယားနိုင်ငံသူပမောက္ခမစ်ယန်ဂီအီကိုလူခွင့်ရေးကောင်စီဥက္ကဋ္ဌဘော်ဒလွဲအန်ဒွန်အယ်လာကရာထားတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။မစ်ယန်ဂီအီဟာကလေးသင်ငယ်အခွင့်အရေးဆိုင်ရာကုလသမဂ္ဂကော်မတီရဲ့ဥက္ကဋ္ဌဖြစ်လက်ရှိမှာတာဝန်ထမ်းဆောင်နေပြီး2003ခုနှစ်ကတည်းကဒီကော်မတီမှာလုပ်ငန်းတာဝန်တွေယူလာခဲ့သူပါ။သူဟာအမေရိကန်ဂျော့ချ်တောင်းတက္ကသိုလ်နဲ့မစ်ဇိုရီကိုလံဘီယာတက္ကသိုလ်တွေမှာပညာသင်ကြားခဲ့ပြီးတော့ကလေးသင်ငယ်နဲ့မိသားစုဆိုင်ရာဘာသာရပ်နဲ့ PhD ဒေါက်တာဘွဲ့ကိုရရှိထားသူလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဂုဏ်နုဆောင်ဆုအမျိုးမျိုးကိုကြီးမြတ်ခံခဲ့ရတာမှာ2009ခုနှစ်မှာတော့အကြက်သားတွေကိုပေးတဲ့အမြင့်ဆုံးဂုဏ်နုဆောင်ဆုခရူးဆုကိုကြီးမြတ်ခံခဲ့ရပါတယ်။မစ္စတာကင်နနာရဲ့တာဝန်သက်တမ်းဟာမေလမှာကုန်ဆုံးမှာဖြစ်ပြီးသူ့နေရာမှာအစာထိုးခန့်အပ်မဲ့သူတူကိုရွေးချယ်ထားပြီးပြီလို့ပြီးခဲ့တဲ့ဇန်နဝါရီတွင် VOE နဲ့ဆက်သွယ်မိမြန်ကမ်းမှာလဲမစ္စတာကင်တနာကပြောခဲ့ပါတယ်မစ်ယန်ဂီအီကိုလူခွင့်ရေးကောင်စီဥက္ကဋ္ဌကရွေးချောက်ထားသူ18ဦးတည်းကနေပြီးတော့ရွေးချထားလိုက်တာပါသူကိုခန့်အပ်ဖို့အတည်ပြုမပြုဆိုတာကိုလက်ရှိဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ25ကြိမ်မြောက်စီဝေးတွင်မလ9ရက်တောက်ကြနေကြရင်ဆုံးဖြတ်မဲ့သဘောရှိပါတယ်လက်ရှိစုံစမ်းစစ်ဆေးမှုမစ္စတာကင်တနာရဲ့မြန်မာနိုင်ငံလူခွင့်ရေးခြေနေဆိုင်ရာနောက်ဆုံးအစီရင်ခံစာကိုလည်းဒီစီဝေးအတွင်းမှာပဲမလ18ရက်နေ့ကြာရင်တင်သွင်းမှာဖြစ်ပါတယ်
ဗီယက်နမ်နိုင်ငံဟာအရှေ့တောင်အာရှဒေသမှာနိုင်ငံရေးကျင်းသားအများဆုံးရှိနေတဲ့နိုင်ငံဖြစ်ကြောင်း FIDH နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။အတိုက်ခံတက်ကြွလှုပ်ရှားသူအနည်းဆုံး212ယောက်လောက်ကတရားစွဲဆိုရာခံရပြီးနေရင်ကျဲကျုပ်ကြခံနေရသူလည်းအများပြားရှိတယ်လို့ဆိုပါတယ်။ဒီအချင်းကြခံနေရသူတွေထဲမှာရှေ့နေတွေဘလော့ဂါတွေနဲ့မြေယာပိုင်းဆိုင်ဝင်ဆိုင်ရာတက်ကြွလှုပ်ရှားသူတွေပါဝင်နေတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံဖြစ်တဲ့ဗီယက်နမ်နိုင်ငံအနေနဲ့အခုလိုအရှေ့တောင်အာရှနိုင်ငံတွေထဲမှာနိုင်ငံရေးကျင်းသားအများဆုံးရှိနေတာရှက်စရာကောင်းတာမို့ဗီယက်နမ်အစိုးရကိုနိုင်ငံတကာကဝိုင်းဝန်းပြီးဖိအားပေးကြဖို့အဖွဲ့ရဲ့အာရှဒေသဆိုင်ရာ အကြီးအကဲကပြောကြားလိုက်ပါတယ်။ဗီယက်နမ်အစိုးရကတော့သူတို့နိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့နိုင်ငံရင်းသားမရှိဘဲဥပဒေချိုးဖောက်လို့အကျဉ်းချထားသူတွေသာရှိတယ်လို့တုံ့ပြန်ပါတယ်။မြောက်ကိုရီးယားဘက်ကဂျပန်နိုင်ငံသားတွေကိုဖမ်းဆီးခေါ်ဆောင်နေတာနဲ့ပတ်သက်ပြီးမဖြေရှင်းပေးသေးရမြောက်ကိုရီးယားကိုကယ်ဆယ်ကူညီအထောက်အကူတွေလုံးဝပေးမှာမဟုတ်ဘူးလို့ဂျပန်နိုင်ငံကပြောပါတယ်။မြောက်ကိုရီးယားအနေနဲ့ဒီပြဿနာကိုဖြေရှင်းမပေးမချင်းဂျပန်အစိုးရစီကဘာမှမရမှာမဟုတ်ဘူးလို့မြောက်ကိုဒီဖမ်းဆီးခေါ်ဆောင်မှုဆိုင်ရာပြဿနာကင်တွယ်သူကပြောပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးသွားကြတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားစီးရေးဆက်ဆံမှုနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးကိုခက်ခဲခင်ထားနေပါတယ်လို့ဆိုပေမဲ့မြောက်ကိုရီးယားနိုင်ငံကနေစစ်သုံးလက်နက်ပစ္စည်းတွေကိုဝယ်ယူနေတော့ပဲလို့မြောက်ကိုရီးယားနိုင်ငံရဲ့စီးရေးနဲ့လုံခြုံရေးဆိုင်ရာလှုပ်ရှားမှုတွေကိုသုံးသပ်ရေးသားထားတဲ့အမေရိကန်အစီခံစားတစ်စုံကဆိုပါတယ်။သုံးသပ်သူတို့ချို့ကတော့အရင်အစိုးရလက်ထက်ကရှိခဲ့တဲ့သဘောတူညီချက်တွေရဲ့နောက်ဆက်တွဲမှာပြည့်ပြတ်သေးတဲ့လက်နက်ဝယ်ယူမှုတွေဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။ဆက်သွယ်မြင့်မြတ်ထားတဲ့မတ်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဘော်ရူနီကလွတ်တော်ကိုတင်သွင်းခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့မြောက်ကိုရီးယားစစ်ရေးနယ်လုံခြုံရေးဆိုင်ရာ2013ခုနှစ်နှစ်ပတ်လည်အစဉ်ခံစားထဲမှာမြောက်ကိုရီးယားနိုင်ငံရဲ့စစ်ရေးလှုပ်ရှားမှုတွေနဲ့ကမ္ဘာတဝန်စစ်လက်နက်ပစ္စည်းကုန်သွယ်မှုတွေကိုဖော်ပြထားသလိုဒီအထဲမှာဒီမြန်မာနိုင်ငံကမြောက်ကိုရီးယားထံကနေစစ်လက်နက်ပစ္စည်းဝယ်ယူမှုတွေဆက်ပြီးတော့ရှိနေသေးတဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းတွေကစလို့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်လာနေတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမွန်မှုစူးစမ်းနေချိန်မှာမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးကတော့ခက်ခဲခင်ဖြစ်နေပါပြီလို့ဆိုပေမဲ့စစ်လက်နက်ပစ္စည်းရောင်းဝယ်မှုတွေဆက်ပြီးတော့ရှိနေတယ်လို့အစိုးရကစားကထောက်ပြထားတာပါ။2017ခုနှစ်ကစစ်လက်နက်ပစ္စည်းတွေတည်ဆောင်လာတယ်လို့တန်တရားဖြစ်ဖွယ်မြောက်ကိုရီးယားကုန်တင်သင်္ဘောတစ်စီးမြန်မာနိုင်ငံဘက်ဦးတည်သွားနေချိန်မှာအမေရိကန်ရေတပ်ကကြားဝင်ဟန်တာခဲ့တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုလှည့်ပြန်ခဲ့ရတဲ့ဖြစ်ရပ်ရှိခဲ့တဲ့အကြောင်းလဲဒီအစိုးရခန်းစာကဖော်ပြပါတယ်။မြန်မာစစ်ထောက်လှမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကတော့အရင်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့စာချုပ်တွေအတိုင်းမပြည့်ပြတ်ပဲကျန်နေတဲ့ဝယ်ယူမှုတွေဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။
ကျွန်တော်တို့ဒီအမေရိကန်ကိုဒီ2017ခုနှစ်ပေါ့လေဒါကျွန်တော်တို့ဒီစိုးရတဲ့ပြောင်းလဲခြင်းကမှလက်ရှိတော့မရှိတော့ပါဘူး။ဘူဂျိုဂျီတိန်ထေဒီကုလသမဂ္ဂကိုရောက်စင်မှာကျွန်တော်တို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဒီမှာတွေ့ခဲ့တာရှိပါတယ်။အမေရိကန်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေတွေ့ခဲ့ပါတယ်။အဲဒီမှာလည်းသူတို့ကိုယ်တိုင်လည်းဝန်ခံထားတာတွေရှိပါတယ်။သူတို့တချို့ကိစ္စတွေမှာပတ်စံပေါ့လေမြောက်ကိုရီးယားကိုပတ်စံပေးပြီးသားဖြစ်နေတာကြီးရှိပါတယ်ပစ္စည်းတွေကတော့သူတို့ဆက်တော့မဝယ်တော့ဘူးဒါပေမဲ့အရင်ဆုံးကလက်ကျန်ပစ္စည်းတွေကိုပို့တဲ့ဥစ္စာကအခုချိန်ထိမပြည့်ပြတ်သေးတဲ့အနေအထားမျိုးရှိတဲ့အတွက်ကြောင့်မို့တင်းကြီးခံပြီးပါဆိုတဲ့အာမျိုးတော့ကျွန်တော်တို့ဟိုအလွတ်တဘောမျိုးပေါ့လေဟိုပြောသွားတယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်ကြားသိမိရပါတယ်ဟိုဒါလည်းကျွန်တော်တို့တစ်ချိန်လုံးကနှစ်ပေါင်းများစွာဆင်ဆိုးရလက်တက်မှာဒီမြောက်ကိုရီးယားဆီယာလက်နက်ကိုကျွန်တော်တို့ဝယ်ယူရတဲ့အစအုံတွေဒီစမှုဒီကာဝေးပစ္စည်းစုံတွေမှာမြောက်ကိုရီးယားနဲ့ပူးပေါင်းလုပ်ရတဲ့ကိစ္စတွေအများကြီးလုပ်ခဲ့ရတယ်။နောက်ပိုင်း2008ခုနှစ်မှာဘူဂျိုကြီးဒူရာရွှေမန်းတို့ကျွန်တော်တို့တွားရောက်ပြီးတော့မှပြန်လည်သဘောတူညီချက်စာချုပ်တွေချုပ်ခဲ့ရတယ်။ဒီကိစ္စတွေကဒါအခုချိန်ထိမပြည့်ပြတ်သေးပါဘူး။အခုတက်ဆက်တက်ဖို့တော့သူတို့စူးစမ်းနေတယ်သူတို့တည်ရတယ်။ဒါပေမဲ့ရောင်းဝယ်ကိစ္စတော့ဒီဘောဝယ်ယူရဲ့ကိစ္စတွေကတော့အပြည့်ပြတ်သေးဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဦးသေးစိတ်တက်လာတဲ့နောက်ပိုင်းမှာတော့မြောက်ကိုရီးယားဆီကဝယ်လာမရှိတော့ဘူးလို့ကျွန်တော်သိရပါတယ်အကြမ်းမြင
်။ဝါရှင်တန်မြန်မာတန်ယုံမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့စစ်ထောက်လှမ်းရေးအရာရှိဟာဦးအောင်လစ်ထွတ်ပြောသွားတာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစိုးရကစားနဲ့ပတ်သက်လို့မြန်မာအစိုးရရဲ့သဘောထားသိရအောင်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့စီးရီးအဆက်အသွယ်တွေဖြတ်တောက်မဲ့အကြောင်းအမေရိကန်ကိုကတိပေးထားတာဖြစ်တယ်လို့သမ္မတဦးသိန်းစိန်ကိုယ်တိုင်လည်းဒီပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့စဉ်အတွင်းမှာမြောက်ကိုရီးယားနိုင်ငံနဲ့မြန်မာအကြားစီးရီးအဆက်ဆံမရှိတော့တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့မြောက်ကိုရီးယားနဲ့မြန်မာအစိုးရအကြားစီးရီးဆက်သွယ်မှုတွေရှိနေတယ်လို့ယူဆသူတွေအများအပြားရှိနေသေးတယ်လို့အမေရိကန်အစိုးရကလည်းပြီးခဲ့တဲ့နှစ်တုန်းကမြန်မာကာကွယ်ရေးပစ္စည်းထုတ်လုပ်ရေးရုံးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုမြောက်ကိုရီးယားနိုင်ငံကနေစစ်သုံးပစ္စည်းတွေမဝယ်ယူဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂရဲ့တာမြင့်ချက်ကိုချိုးဖောက်ပြီးမြန်မာစစ်တပ်အထက်လက်နက်တွေဝယ်ယူခဲ့တယ်ဆိုပြီးတော့အရေးယူတက်ခတ်မှုတွေချမှတ်ခဲ့ပါသေးတယ်ရှင်
။မက်ခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်။မိုးထီမိုးမီဒေတာကရွှေလုံသားတွေအဖမ်းခံရတဲ့အကြောင်းကိုမကြခင်မှာကြားဖို့ရှိပါတယ်။ဒီမတိုင်ခင်တော့လွတ်တော် ကဥပဒေကြမ်းတချို့ကိုသဘောတူလိုက်တဲ့အကြောင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံမှာလူပြောသူပြောများနေတဲ့ဥပဒေဖြစ်လာဖို့အခက်အခဲရှိနေတဲ့ဥပဒေကြမ်းတချို့နဲ့ပတ်သက်ပြီးလွတ်တော်မှာအများသဘောတူအတည်ပြုနိုင်လိုက်ကြပြီဖြစ်ပါတယ်။သတင်းမီဒီယာဆိုင်ရာဥပဒေကြမ်းနဲ့ပုံနှိပ်ထုတ်ဝေရေးဆိုင်ရာဥပဒေကြမ်းတွေနဲ့ငြိမ်းချမ်းစွာစီတန်းလက်လက်စုဝေးခွင့်ဥပဒေကြမ်းတို့ကိုဥပဒေအဖြစ်နိုင်ငံတော်သမ္မတကလက်မှတ်ထိုးဖို့အတွက်တင်ပြနိုင်ခဲ့ကြပြီလို့သိရပါတယ်။ပထမဦးစွာတော့စာနယ်ဇင်းဆိုင်ရာဥပဒေကြမ်းတွေထိုးဖောက်အောင်မြင်မှုရတဲ့အကြောင်းကိုကိုအောင်ရဲမမောင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ပြည်ချိုင်းဝန်ကြီးဌာနနဲ့စာနယ်ဇင်းကောင်စီယာယီတို့ကြားမှာသာမကပြည်သူ့တော်နဲ့မြို့သားလွတ်တော်တွေကြားမှာပါသဘောထားကွဲလှဲပြီးတော့အခြေတွင်ဆွေးနွေးစရာဖြစ်ခဲ့တဲ့ပုံနှိပ်နဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေကြမ်းသတင်းမီဒီယာဥပဒေကြမ်းတွေကိုပြည်ထောင်စုတော်မှာတပိုက်ချင်းစီမဲခွဲဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပါတယ်။ဒီဥပဒေကြမ်းတွေကိုအတည်ပြုပြဋ္ဌာန်းနိုင်မှုအင်္ဂါနေ့တည်းကပြည်ထောင်စုကနေနိုင်ငံတော်သမ္မတထံပေးပို့ခဲ့ပါတယ်။အတည်ပြုခဲ့တဲ့သတင်းမီဒီယာဥပဒေမူကြမ်းဟာစာနယ်ဇင်းကောင်စီယာယီကမူလရေးဆွဲခဲ့တဲ့အတိုင်းတရားရဂိုင်တော့မဟုတ်ပေမဲ့အချို့အချက်တော်တော်များများကိုတော့လွတ်တော်နဲ့စာနယ်ဇင်းကောင်စီကြားအဆင်ပြေပြေညှိနှိုင်းနိုင်ခဲ့တယ်လို့စာနယ်ဇင်းကောင်စီယာယီရဲ့အတွေ့အမှုဖြစ်တဲ့ဦးကျော်မင်းဆွေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ကောင်စီကတင်ထားတဲ့ဥပဒေအတိုင်းတရားရဂိုင်တော့မရဘူးပေါ့နော်။အတိုက်အခံတစ်ခုလောက်ပြီးတော့ကြီးနေပါတယ်။ဘာလို့ဆိုဒီကောင်စီကတခုကြီးသောသတင်းမီဒီယာလောကတခုကြီးသောကောင်စီပေါ့နော်ခုကြီးသောကောင်စီဆိုတဲ့ကိစ္စကိုပြည်သူလွတ်တော်ဟာသဘောမတူဘူးမျိုးသားလွတ်တော်ဟာသဘောတူတယ်ဆက်နောက်ဆုံးတော့ဒီဥရိကျန်ပူပေါင်းကော်မတီကနောက်ဆုံးအဆင့်ပေါ့နော်ဆန္ဒကောင်စီကိုရောပြန်ကြားရေးကိုရောအဲဖိတ်ခေါ်ပြီးတော့ကြံကြံတောင်းတော့နှစ်ဖက်ညှိနှိုင်းကြတဲ့ခါကျတော့တည်တယ်သွားတယ်ပေါ့နော်
ပြည်ထောင်စုဝန်ကြီးဌာနကရေးဆွဲပြီးတော့စာနယ်ဇင်းကောင်စီယာယီကအပြင်းထန်ကန့်ကွက်ခဲ့တဲ့ပုံတွေချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေဟာလည်းပြည်ထောင်စုတော်မှာအတည်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုကျော်မင်းဆွေရဲ့အမြင်က
ပုံတွေချင်းနဲ့ထုတ်ဝေခြင်းဥပဒေကလိုကိုမလိုဘူးလို့ကျွန်တော်တို့ကယူဆတယ်။နော်။ဒါပေမဲ့ဆိုတော့ဒီနိုင်ငံတကာမှာလည်းဒီမိုကရေစီတိုင်းပြည်တွေမှာတွားကျင်နေဆိုရှင်ဒါမရှိဘူးပေါ့။နောက်တစ်ချက်ကဒီမီဒီယာလောကကိုဥပဒေအမျိုးမျိုးနဲ့ဒီထိတ်ချုပ်မြင်သွားနိုင်တယ်ပေါ့နော်။အဲ့လိုမျိုးကြောင့်ကျွန်တော်သဘောမူနောက်ဆုံးမတားလို့ဒီဥပဒေကိုလက်ခံပြီဆိုရင်တောင်မှပုံသတင်းမီဒီယာဥပဒေထဲမှာ chapter တစ်ခုအနေနဲ့ပေါင်းဖို့တူတဲ့ချက်တွေနဲ့ဟောလောက်ပြီးတော့ chapter တစ်ခုအနေနဲ့ပေါင်းဖို့ပေါ့ဥပဒေတစ်ခုတည်းဖြစ်အောင်လုပ်ဖို့သင်ပြတာပေါ့နော်နောက်ဆုံးဖြစ်အဲ့ဒါကိုဟိုလွတ်တော်ကဒါအခုနှစ်ခုပြီးကြထုတ်ပြန်တဲ့သဘောတော့ရှိနေတာပေါ့
ပုံလေးနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေကြမ်းနဲ့သတင်းမီဒီယာဥပဒေကြမ်းတွေဟာပြီးခဲ့တဲ့2013နှစ်လယ်ပိုင်းကလေးကရေးဆွဲခဲ့တဲ့ဥပဒေကြမ်းတွေဖြစ်ပြီးတော့အခု2014နှစ်စံပိုင်းရောက်မှသာပြည်ထောင်စုတော်ရဲ့အတည်ပြုချက်နဲ့ဥပဒေတွေဖြစ်လာတော့မှဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဌာနကရေးဆွဲထားတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေမူကြမ်းကိုလည်းစာနယ်ဇင်းကောင်စီယာယီကကန့်ကွက်ထားဆဲဖြစ်ပြီးတော့ဒီဥပဒေဟာလည်းလွတ်တော်ရဲ့ရောက်ရှိနေပြီးတော့မကြာခင်အချိန်မှာစတင်ဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ
။အဲ့ဒါကတော့သတင်းမီဒီယာဆိုင်ရာဥပဒေကြမ်းနဲ့ပုံနှိပ်ထုတ်ဝေဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်ပြီးကြားခဲ့ရတာပါ။အခုတစ်ခါတော့ငြိမ်းချမ်းစွာစီတန်းလက်လက်ခွင့်ဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်ပြီးတော့နားဆင်ကြည့်အောင်ပါ
။လွတ်လပ်စွာဆန္ဒဖော်ထုတ်တဲ့နေရာမှာကန့်သက်ချက်တွေရှိနေတဲ့ပုံမှန်18ကိုပဲဖြစ်ပေးဖို့အခွင့်အရေးလှုပ်ရှားသူတွေဘက်ကတောင်းဆိုနေခြင်းမှာဒီဥပဒေကိုပြင်ဆင်ပြီးတော့ပြည်သူ့တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။ဆန္ဒဖော်ထုတ်သူတွေရဲ့ခွင့်ပြုချက်တောင်းခံတာတွေကိုပယ်ချခွင့်လုံးဝမရှိစေရဘူးလို့ပြည်သူ့တော်ကဆုံးဖြတ်တည်ပြုလိုက်တာပါ။လူခွင့်ရေးရှုထောင့်ရကြည့်မယ်ဆိုရင်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ကိုပိတ်ပင်ထားသလိုဖြစ်နေသေးတာကြောင့်ဒီဥပဒေကိုအနည်းငယ်လောက်သာပြင်ဆင်တာကိုလက်မခံဘူးလို့2013ခုနှစ်တုန်းကပုံမှန်18နဲ့ထောင်ချခံခဲ့ရတဲ့မျိုးဆက်သစ်လူငယ်များအဖွဲ့ကကွန်မိုးသွေးကပြောပါတယ်။ပြည်သူရဲ့ကိုကျင့်တရားရက်ွက်အေဂျင်စာရေးနဲ့တင်ငင်အေဂျင်ကိုထိခိုက်မယ်ဆိုရင်တော့ဆန္ဒပြခွင့်ပြုချက်ထုတ်မပေးဘူးဆိုပြီးတော့ကန့်သက်ချက်တွေရှိနေပါသေးတယ်။အဲ့ဒီပုံမှာတော့ကွန်မိုးသွေးရဲ့အမြင်က
ရက်ွက်တင်အေဂျင်စာရေးနဲ့ပါနိုင်ငံတော်တင်ငင်အေဂျင်ကိုမထိခိုက်စေဘူးဆိုတဲ့အဆက်မျိုးပေါ့။ဆိုတော့ဒါကအမတန်ကျေကျက်ပါတယ်။အတို့ရာကိုဆွဲတုံးလို့ရတဲ့ဟာဖြစ်နေတယ်ဆိုတော့အနာဂတ်မိကအခွင့်မပြုကျင်တဲ့ဟာမျိုးတွေဒီစိတ်ကောက်တက်လိုက်ပြီးတော့မှခွင့်ပြုကျင်တဲ့ဟာကြောင့်တော့ဟိုလွတ်ပေးထားတာမျိုးပေါ့ဒါမျိုးကြီးဖြစ်သွားနိုင်ပါတယ်ဆိုတော့ဥပဒေဆိုတာတိကျရပါမယ်ခိုင်မာရပါမယ်တရားမျှတမှုရှိရပါမယ်ဆိုတော့ဒီဟာဒီဥပဒေသဘောတိကျတဲ့တရားမျှတတဲ့ခိုင်မာတဲ့ဥပဒေသဘောကိုစောင့်မနေပါဘူးဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့လက်မခံနိုင်ပါဘူ
းနိုင်ငံတော်သမ္မတရဲ့ဥပဒေကြံပေးတူဦးဖြစ်တဲ့ဦးစေရေးကတော့ညီညွတ်စွာစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေဟာမြန်မာနိုင်ငံအတွက်အသစ်ဖြစ်နေတဲ့အတွက်ဥပဒေတိုင်းဆောင်ရွက်သူတွေနဲ့ဆန္ဒပြခြင်းသူတွေကြားနားလည်မှုရှိရှိဆောင်ရွက်မယ်ဆိုရင်တော့အခုလိုပြဿနာတွေတက်မှာမဟုတ်ဘူးလို့ရှုမြင်တဲ့အကြောင်း VOA ကိုပြောပါတယ်
။အဲ့ဒါ peaceful demonstration ကိုကျွန်တော်တို့ကအခုမှဒီဘက်မှာ new government မှာခွင့်ပြုတာ new constitution ရခွင့်ပြုတာပြည်သူကလည်းပြောချင်တာတွေပြောပြချင်တာတွေပြ ordinary or ဒီလိုလုပ်ခွင့်ရှိတယ်လို့သူကလည်း misperception သူကလည်းဒီလိုနားလည်ဒီကကလည်းအဒီအောင်လေးလာပြီးဆန္ဒပြရင်တော့ငါတို့တော့ပြဿနာတက်တော့မှာပဲဆိုတော့ဆိုရင်မှုတွေရှိတယ်။ဒါတွေကနှစ်ဖက်စလုံးကမှားယွင်းတဲ့ဟာတွေဖြစ်ပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေအုပ်ချုပ်ရေးအာဏာပိုင်တွေနားလည်ဖို့လိုတယ်။ပြည်သူကလည်းနားလည်ဖို့လိုတယ်။ဒီ right ကိုဘယ်လိုယူရမလဲ။ဘယ်အတိုင်းတာတီယူရမလဲ
မထိခိုက်အောင်ဘယ်လိုလုပ်ရမလဲလူဟာမျိုးတွေနဲ့တွားရမှာပါ
ပြည်ထောင်စုဝန်ကြီးဌာနကရေးဆွဲခဲ့တဲ့ဒီညညသောစွေးကွန်းနဲ့စီရဲနယ်လေဝင်ဥပဒေကိုအစိုးရသက်တက်ပြီး2011ခုနှစ်မှာပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ညညသောစွေးကွန်းနဲ့စီရဲနယ်လေဝင်ကိုအတိုင်းအတာတစ်ခုထိအခွင့်အရေးပေးမယ်ဆိုပေမဲ့ပုံမှန်ဆက်ရှင်နဲ့ဖန်စီခံခဲ့ရသူလူပေါင်း900ကျော်ရှိပြီးတော့အရေးယူခံရသူတွေလည်းရှိနေသေးပဲလို့လူခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်ခင်ဗျာ။
ရန်ကုန်ခြေစိုက် VOE သတင်းတော်ကိုအောင်ရဲမမောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကလူခွင့်ချင်းတွေကိုမပြောခင်မှာအခုတခါတော့မိုးထီမိုးမီရွှေလုံသားတွေနဲ့ဆိုင်တဲ့အကြောင်းကိုပြောပြခြင်းပါတယ်။ရမဲသမျိုးနယ်ရွှေမြင်တင်ဖျားပေါ်မှာဒုက္ခသည်တွေဖြစ်ခိုးလုံနေထိုင်နေကြတဲ့မိုးထီမိုးမီရွှေလုံသားတွေနဲ့သူတို့ရဲ့မိသားစုတွေကိုအာဏာပိုင်တွေကမတ်လ၄ရက်နေ့ညပိုင်းမှာဖမ်းဆီးခဲ့ပါတယ်။ရမဲသင်းချုပ်ခန်းမှာဖမ်းဆီးထားတဲ့ထဲကအနည်းဆုံး15ယောက်ကိုပုံမှန်905ခါခွေစူပူအောင်နှုံဆောင်မှုပါဝင်တခြားပုံမှန်တွေနဲ့ဆက်လက်ဖမ်းဆီးထားပြီးတော့တချို့ကတော့နေရရင်းကိုအာဏာပိုင်တွေပြန်ပြီးတော့ပို့ခဲ့ပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မန္တလေးတိုင်းဒေသကြီးရမဲသိန်းမြို့နယ်ထဲမှာရှိတဲ့မိုးထီမိုးမီရွှေလုံသားတွေဟာမိုးထီမိုးမီတောင်မှာလုတ်ကင်ဆားတောက်ခွင့်မရတော့တဲ့နောက်ပိုင်းတောင်ပေါ်ကနေဆင်းလာပြီးရွှေမြင့်တင်ဖျားမှာဒုက္ခသည်တွေဖြစ်ခိုးလုံနေကြတာပါဖျားပေါ်မှာနေထိုင်နေတဲ့ကလေးလူကြီးတက်ကြီးရွယ်ဦးများပါပါတဲ့လက်ကျန်ရွှေလုံသားတွေကိုရွှေမြင့်တင်ဖျားစရက်တွေကနေအာဏာပိုင်တွေကအင်္ဂါနေ့ကလာရောက်ဖမ်းဆီးသွားခဲ့တာဖြစ်ပါတယ်အခုအခါမှာလည်းအ ਨੇ သောလူ15ဦးခန့်ကိုစူပူအောင်လှုပ်ဆော်မှုပုံမှတ်တင်တဲ့တရားစွဲပြီးထိမ့်သိမ်းထားကြောင်းရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကဦးဆောင်သူတူဖြစ်တဲ့ကိုဝေလူကပြောပါတယ်
။လုံးလုံးစဲကတော့အဓိက15ယောက်ဆက်ဆွဲခံရတာပေါ့ပထမ5ယောက်ဆွဲခံရတယ်အခု5ယောက်ဆက်15ယောက်ဆက်ဆွဲခံရတယ်။ပုံမှတ်တွေက143 140 905ခါလို့ပြရတယ်မှာ143 140ကဟိုပေါ့ဥပဒေမဲ့အစုအဝေးမှာပေါဝင်တာရဲ့ရုံးရင်းစံကဖြစ်တာပေါ့
။ဟုတ်ကဲ့ဟုတ်ကဲ့
အဲ50တွေကလူ50ကျော်တွေကနေ15ယောက်ကိုအမှုခွင့်တရားဆွဲလိုက်တယ်။တန်တဲ့သူတွေကိုတယောက်ကို5သိန်းလုံးပေးပြီးတော့နေရက်တွေကိုဟိုအုပ်စုကြီးဘက်ကနေကားတွေနဲ့လိုက်ပို့တယ်လို့သိရတယ်ပေါ့။အခုလောလောဆယ်တော့အချိန်သေးမှလို့သိရတယ်။အခုဒီမနေ့နောက်ဆုံးအခုအချိန်ကြီးပေါ့နောက်ဆုံးသိရတာတော့ဒီနေ့မန္တလေးထောင်ကိုပို့လိုက်ပြီလို့ကြားနေရတယ်ပေါ့
။ဖန်စီခံရသူတွေတဲကမိသားစုဝင်တချို့ကတော့ဖန်စီခံရသူတွေနဲ့အဆက်အသွယ်မရတဲ့အကြောင်းမတ်လ၈ရက်နေ့မှာတရားရုံးထုတ်ဖို့ရှိတယ်ဆိုတာသိရကြအောင်မိသားစုဝင်တဦးကပြောပြပါဗျ။အဖမ်းဖိတွေလုပ်ပြီးဖျားမရဲများဆက်လက်စောင့်ကြည့်နေတယ်လို့လည်းရွှေမြင့်တင်ဖျားမရှိတဲ့တန်ခါတစ်ပါးကမိန့်ပါတယ်
။လူတွေဒီပိတ်စကားအခွင့်ဒီကုန်လားမကုန်လားစစ်စေးရင်းနဲ့ဒီလည်းရဲအင်အားဟိုအားတော့ရှိသေးတယ်။30 32ယောက်တော့ဒီမဲ့ချလာသေးရဲ့ရွှေမြင့်စကားမှာ
ဖန်စီခံရတဲ့ရွှေလုံသားတွေရဲ့အခြေအနေတွေကိုမေးမြန်းဖို့အတွက်ရမဲသိမ်းမြို့နယ်တွေကအာဏာပိုင်တွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။အခုလိုဖျားပေါ်မှာခိုလုံနေကြသူတွေဟာမိုးထီမိုးမီတောင်မှသူတို့ပြန်လည်လုတ်ကင်ဆက်တောက်ခွင့်ရဖို့နဲ့သူတို့ရဲ့နစ်နာမှုတွေအတွက်ဆန္ဒပြခွင့်တောင်းဆိုခဲ့ပေမဲ့ခွင့်ပြုမိတ်မရခဲ့ကြပါဘူး။စီကိန်းကျင်းပနေတဲ့ကာလတွေကတော့လမ်းမော်ထွက်ဆန္ဒပြကြမှာဆိုတဲ့အတွက်ဒေသခံအာဏာပိုင်တွေကသူတို့ကိုဖျားပေါ်မှာပဲနေဖို့အတွက်ခွင့်ပြုထားခဲ့တယ်လို့ပြောပါတယ်။မိုးထီမိုးမီတောင်မှာရှူတူဖော်ခွင့်ရထားတဲ့အမျိုးသားကြီးပွားထုတ်တဲ့ရေးကုမ္ပဏီကိုဆန္ဒပြမှုကြောင့်ဒေသခံအာဏာပိုင်တွေနဲ့ရွှေလုံသားတွေကြားအဓိကရုံးနေလဲဖြစ်ခဲ့ပူပါတယ်။နှစ်ရှည်လများမိုးထီမိုးမီတောင်မှာတနိုင်တပိုင်ရွှေတူဖော်လုတ်ကင်နေကြတဲ့ရွှေလုံသားတွေဟာအမျိုးသားကြီးပွားထုတ်တဲ့ရေးရွှေတူဖော်ရေးကုမ္ပဏီကဝင်ရောက်တူဖော်ခွင့်ရပြီးတဲ့နောက်မှာတော့တောင်းတဲ့ချီရှိတဲ့အလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်ခဲ့ရတဲ့အခြေအနေတွေပေါ်မှာပြင်းမာမှုတွေစတင်ခဲ့တာဖြစ်ပါတယ်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကန်တာအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
်။ဒီ week ကနေတောက်ကြနေမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တန်လင်းပေးနေပါတယ်။အခုတခါတော့ထိုင်းနိုင်ငံရဲ့လူခွင့်ရေးအခြေအနေဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံအနေနဲ့သူ့ရဲ့လူခွင့်ရေးမှတ်တမ်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တာဝန်ခံမှုရှိဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတွေနဲ့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ကပြောလိုက်ပါတယ်။အထူးသဖြင့်အတင်းအဓမ္မဖန်စီခေါ်ဆောင်သွားမှုတွေနဲ့တရားဥပဒေပြင်ပကညံမနှိမ့်ဆက်နေတာတွေနဲ့ပတ်သက်ပြီးဖြစ်တယ်လို့ဘန်ကောက်မြို့ကနေ VOA သတင်းနောက် Ron Corbin သတင်းပေးပို့ထားတာကိုဆက်ပြီးတော့ပြောပြခြင်းပါတယ်ခင်ဗျာလူမျိုးရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံမဟုတ်တဲ့ထိုင်းနိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းနေတာနဲ့အမျှသူ့ ူရဲ့လူခွင့်ရေးမှတ်တမ်းတွေကိုတာဝန်ခံမှုရှိဖို့လိုမယ်လို့လူခွင့်ရေးရှေ့နေတွေကပြောလိုက်ပါတယ်။ထိုင်းနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုဆွဲချက်တွေထဲမှာနိုင်ငံတောင်ပိုင်းမှာဆက်ဖြစ်နေတဲ့အကြမ်းဖက်မှုတွေအတွင်းလူမျိုးရေးတပ်ဖွဲ့တွေရဲ့လုံရက်တွေနဲ့အတူရာဇဝတ်မှုကျူးလွန်သူတွေလို့တန်ရာရှိသူတွေကိုအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားတာတပ်ပစ်တာညှဉ်းပန်းနှိပ်စက်တာတွေလည်းပါဝင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာ2004ခုနှစ်ကစပြီးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးတော့လူပေါင်း 9,000 လောက်တေဆုံးခဲ့ပါတယ်။အတိတ်ကလူခွင့်ချိုးဖောက်မှုတွေအပေါ်ဝန်ကြီးချုပ်ရင်းလက်ရှင်နဘွားကျဲအစိုးရကတာဝန်ယူဖို့ပြက်ကွက်ခဲ့တာကမန်ကောက်မြို့မှာအစိုးရတိုက်ခိုက်ဆန္ဒပြပွဲတွေဖြစ်လာစေခဲ့တာဖြစ်တယ်လို့အမေရိကန်ခြေစား Human Rights Watch လို့ခေါ်တဲ့လူခွင့်စောင့်ကြည့်အဖွဲ့ရဲ့စီရင်ခံစာကမှတ်ချက်ချပါတယ်။မန်ကောက်မြို့ကအစိုးရဆန္ဒပြပွဲတွေကြောင့်လူပေါင်း20ကျော်လဲတည်ဆုံးခဲ့ပါတယ်။အကြမ်းဖက်မှုတွေလူခွင့်ချိုးဖောက်မှုတွေနဲ့အဂတိလိုက်စားမှုတွေကိုကာကွယ်တဲ့အစိုးရကြောတော့နောက်ခံပေးတဲ့လူငယ်ချင်းစာခွင့်ဥပဒေကြမ်းကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ဒီဥပဒေကြမ်းကဝန်ကြီးချုပ်ယင်းလက်ရဲ့အကိုဖြစ်သူအရင်ဝန်ကြီးချုပ်ဟောင်းတက်ဆန်ရှင်ဝတ်ကိုအခွင့်အရေးပေးထားတယ်လို့ရှုမြင်နေကြပါတယ်ဝန်ကြီးချုပ်ဟောင်းတက်ဆန်ဟာအဂတိလိုက်စားမှုနဲ့ထောင်ဒဏ်ချမှတ်ခံရတာကိုတင်းရှောင်နိုင်ဖို့အတွက်ပြီးပါမှနေထိုင်နေတာဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီမှထောက်ခံမှုမရခင်ထိုင်းနိုင်ငံအနေနဲ့သူ့ရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်ပြီးတော့ကင်တွယ်ဖြည့်ရှင်းဖို့လိုတယ်လို့ HRW အဖွဲ့ရဲ့အကြီးတန်းသူတွေသည်စူနိုင်းဖာဆုတ်ကပြောပါတယ
် This is Thailand that is now applying fora seat at the UN Human Rights Council
at လူခွင့်ရေးကောင်စီမှာနေရာတနေရာရဖို့လုပ်နေတဲ့ထိုင်းနိုင်ငံအနေနဲ့တရားဥပဒေမဲမှုကိုဆက်ပြီးတော့ယုံကြည်နေမယ်ပြီးတော့တရားမျှတမှုအစားတာဝန်ခံမှုလူခွင့်ရေးကိုလေးစားလိုက်နာမှုတွေအစားဥပဒေမဲတဲ့လုပ်ရက်တွေကိုဒဏ်မခတ်ဘဲပြစ်ဒဏ်ကင်းလွတ်ခွင့်ပေးသင့်တယ်ဆိုပြီးဆက်ယုံကြည်နေမယ်ဆိုရင်လူခွင့်ရေးကောင်စီနေရာနဲ့ထိုင်းနိုင်ငံထိုက်တန်တယ်လို့ကျွန်တော်တော့မထင်ပါဘူး
ထိုင်းဆိုရကတော့သူတို့အနေနဲ့လူခွင့်ရေးစံသတ်မှတ်ချက်တွေကိုအမြဲတမ်းလိုက်နာတယ်ဆိုပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာဆွေးနွေးပွဲတွေမှာအမြဲတမ်းကာကွယ်ပြောဆိုလေးရှိပါတယ်။မွတ်စလင်လူခွင့်ရေးရှေ့နေဆုံချိုင်းနီလာပိုက်ချစ်ကို2004ခုနှစ်မတ်လကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်သွားတာ10နှစ်ပြည့်ခဲ့တဲ့အချိန်တွင်အခုလိုစိုးရိမ်မှုတွေထွက်ပေါ်လာခဲ့တာဖြစ်ပြီးဆုံချိုင်းဟာအသက်ခံလိုက်ရတယ်ဆိုပြီးတော့စိုးရိမ်နေကြပါတယ်။သူမရဲ့ခင်မွန်ပျောက်ဆုံးသွားခဲ့တဲ့အမှုမှာတာဝန်ရှိတဲ့သူတွေကိုရှာဖွေဖော်ထုတ်နိုင်ဖို့သူမဘလို့ဆက်ပြီးတော့တိုက်ပွဲဝင်ခဲ့ရတယ်ဆိုတဲ့အကြောင်းဆုံချိုင်းရဲ့ဇနီးဖြစ်သူအန်ခါနာနီလာပိုက်ချစ်ကသတင်းတော့တွေကိုပြောပြပါတယ
် Even though the justice process may not bring his life back
တရားဥပဒေလမ်းကြောင်းအရလှုပ်ဆောင်နေတာတွေကသူ့ကိုပြန်ရောက်လာအောင်လုပ်နိုင်ခြင်းမှလုပ်နိုင်မှာဖြစ်ပေမဲ့လို့လေဆုံချိုင်းအတွက်တရားမျှတအောင်တာဝန်ရှိတဲ့သူတွေကိုတာဝန်မခံခိုင်းပဲလွှတ်မထားတင်ပါဘူးလူငယ်တွေ၁၀နှစ်အတွင်းတရားမျှတမှုရရှိဖို့အတွက်ကျမတိတ်ကိုစူးစမ်းခဲ့ပါတယ်ဝင်းကြီးချုပ်ရင်းလိုက်ရဲ့အစိုးရကကျမကိုရော်ကြီးပေးခဲ့ပါတယ်ဒါပေမဲ့ငွေကြေးကဆုံချိုင်းရဲ့ဂုဏ်သိက္ခာအတွက်ဘာမှလုပ်ပေးလို့မရပါဘူးရှင်
စုံချားရဲ့အမှုဟာအတင်းအဓမ္မဖန်ဆီးခေါ်ဆောင်သွားရရင်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုကိုမီးမောင်းထိုးပြနေတဲ့ကိစ္စဖြစ်တယ်လို့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ကအာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးဆမ်ဇာရီဖီကပြောပါတယ
် That Somchai's case has come to become a symbol for the problem of
Somchai ရဲ့အမှုဟာထိုင်းနိုင်ငံနဲ့အစ်တောင်အာရှမှာနေမကပါဘူးတကဘာလုံးမှာပါဒီလိုအတင်းအဓမ္မဖန်ဆီးခေါ်ဆောင်သွားမှုပြဿနာရဲ့သင်္ကေတဖြစ်လာနေပါတယ်။အခုအချိန်မှာတော့ဒီကိစ္စကကဘာပေါ်ကအတင်းအဓမ္မဖန်ဆီးခေါ်ဆောင်သွားမှုတွေနဲ့ပတ်သက်ပြီးသာရကအဖြစ်ပြနိုင်တဲ့အမှုတစ်ခုဖြစ်ပါတယ်
။ထိုင်းနိုင်ငံကအတင်းအဓမ္မဖန်ဆီးခေါ်ဆောင်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ပြည်ညင်ကိုအတိမတ်ပြုသဘောတူထားပေမဲ့သဘောတူစာချုပ်လက်မှတ်ရေးထိုးထားခြင်းတော့မရှိပါဘူး။စာချုပ်ကိုလက်မှတ်ရေးထိုးလိုက်ပြီးဆိုရင်တော့ထိုင်းနိုင်ငံအနေနဲ့သူရဲ့လူခွင့်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တာဝန်ခံမှုတွေရင်ဆိုင်ရမှာဖြစ်ပါတယ်ခင်ဗျာဗီဒီယိုကနေမနက်9နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြာခင်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါဝင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောစာတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဗီဒီယိုမြန်မာပိုင်းအသံလွှင့်အစီအစဉ်